မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရတွေကိုရပ်တန့်ဖို့နဲ့ဥပဒေမဲ့ဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့အမေရိကန်နဲ့ဩစတြေးလျနိုင်ငံတွေကတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်အောက်ဝေးကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးမရီဖိန်ကာကွယ်ရေးဝန်ကြီးပီတာတူတွန်တို့ဝါရှင်တန်မှာတွေ့ဆုံပြီးတဲ့နောက်ပူးတွဲထုတ်ပြန်လိုက်တဲ့ကြေညာချက်မှာမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့လုံးသာစိုးရိမ်မိကြောင်းနဲ့မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးတွေကိုပြန်လည်လှုပ်ဆောင်ဖို့တိုက်တွန်းကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံကပဋိပက္ခမှာပါဝင်ပတ်သက်နေတဲ့အင်အားစုအလုံးပါဝင်ပြီးဆွေးနွေးညီညွတ်ကြဖို့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေစီတာစီပိတ်ပင်တာမပြုဘဲချက်ချင်းလှုပ်ဆောင်ခွင့်ပေးဖို့ကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခန့်အပ်ထားတာတာဝန်ပေးထားတာကိုလည်းအားပေးထောက်ခံကြောင်းနဲ့အာဆီယံအသင်းရဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ချက်ကိုမြန်မာစစ်ကောင်၅ချက်ကိုမြန်မာစစ်အာဏာပိုင်တွေလိုက်နာအောင်အကောင်အထည်ကြိုးပမ်းကောင်းတဲ့ဖို့ကြိုးပမ်းဖို့ကိုလည်းတိုက်တွန်းထားပါတယ်။